အမေရိကန်တိုင်ယုံနဲ့မြန်မာနိုင်ငံပေါ်လုံးအဖွဲ့ချုပ်တို့ပူးပေါင်းပြီးတော့အားကစားအခြေပြုပြီးမိုးဝေဆေးဝါးတားဆီးကာကွယ်ရေးအသိပညာပေးအစီအစဉ်ဖြစ်တဲ့ Community Champion ပေါ်လုံးလှည့်ကြည့်ရေးအစီအစဉ်တစ်ခုကိုဒီကနေ့စတင်လိုက်ပြီးဖြစ်ပါတယ်။ဒီအစီအစဉ်မှာအမေရိကန်နဲ့မြန်မာဘောလုံးနည်းပြနှစ်ယောက်စီကဦးဆောင်ပြီးတော့ကလေးတွေကိုဘောလုံးကစားနည်းလှည့်ကြည့်ပေးပြီးတော့မိုးဝေဆေးဝါးအသိပညာပေးတာကိုလည်းတပြိုင်နက်တည်းလှုပ်ဆောင်ပေးဖို့ဖြစ်ပါတယ်။နိုဝင်ဘာ23ရက်ရန်ကုန်မြို့အမျိုးသားဘောလုံးအကယ်ဒမီမှာလုပ်တဲ့ဒီအစီအစဉ်မိတ်ဆက်ပွဲကိုကိုရိုင်းသွားရောက်တင်ယူခဲ့တဲ့ VOA မြန်မာပိုင်းတင်ထောက်ကုစောထက်ကအပြည့်အစုံတင်ပြထားပါတယ်
။မိုးရစေဝါအသိပညာပေးရကိုဘောလုံးအားကစားနည်းနဲ့တွဲဖက်လေ့ကျင့်သင်ကြားပေးဖို့ရည်ရွယ်ပြီးအမေရိကန်တိုင်ယုံနဲ့မြန်မာဘောလုံးအဖွဲ့ချုပ်ပူးပေါင်းလုပ်ဆောင်နေတဲ့ Community Champion ဘောလုံးလေ့ကျင့်ရေးအစီအစဉ်ကိုဒီနေ့နိုဝင်ဘာ23ရက်ရန်ကုန်မြို့သူဝနာအားကစားခွင့်အမျိုးသားဘောလုံးအကယ်ဒမီမှာစပြီးမိတ်ဆက်လိုက်တာဖြစ်ပါတယ်။ဒီစီဇန်ကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကထောက်ပံ့ပေးထားပြီးခုခံအားကျဆင်းရောဂါ HIV AIDS အတွက်အမေရိကန်အစိုးရရဲ့ရေးပေါ်အကူအညီစီမံကိန်းတွေကလည်းတခုဖြစ်ပါတယ်။အခုလိုအမေရိကန်တိုင်ယုံနဲ့မြန်မာဘောလုံးအဖွဲ့ချုပ်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်ကနေလေ့ကျင့်သင်ကြားပေးလိုက်တဲ့လူငယ်တွေဟာသူတို့ထိတွေ့ဆက်ဆံရရဲ့အတိုင်းဝန်းကမူရစီဝါသုံးဆွဲနေတဲ့လူငယ်တွေကိုဆွဲဆောင်ပြီးအားကစားမှာပူးပေါင်းဆောင်ရွက်လာအောင်ရည်ရွယ်တဲ့အစီအစဉ်ဖြစ်ကြောင်းအမေရိကန်တိုင်ယုံရင်ကျမှုရေးရာအရာရှိဂျနီဖာအမ်ရှူတ်က VOA ကိုပြောပါတယ
်။ So the program that we're doing today is called Community Champion. It's a sports program through which we are trying to promote strong teams that can support strong communities that can be supportive of their friends, family members.
ဒီလှူရှာမှုကို Community Champion လို့ကျွန်တော်တို့နာမည်ပေးထားပါတယ်။အဓိကရည်ရွယ်ချက်ကတော့ဘောလုံးသမားတွေအနေနဲ့အားကောင်းတဲ့ဖွဲ့စည်းတစ်ခုတည်ဆောက်ပြီးတဲ့အခါကျရင်ပတ်ဝန်းကျင်မှာရှိနေတဲ့မူရစ်ဒီဆွေးနေသူတွေကိုသူတို့ ਨੇ ပူပေါင်းပါဝင်လာနိုင်အောင်ဆွဲဆောင်နိုင်ဖို့ပါအမေရိကန်ကနေ professional အသိရှိတဲ့နီးပြနှစ်ယောက်ကိုဖိတ်ခေါ်ထားပြီးမြန်မာနိုင်ငံကနာမည်ကြီးနီးပြနှစ်ယောက် ਨੇ ပူးတွဲတင်ကြားပေးသွားမှာဖြစ်ပါတယ
်မြန်မာနီးပြဆရာတွေ ਨੇ ပူပေါင်းအကူအညီပေးဖို့အမေရိကန်ဘောလုံးနီးပြ Jenny Collins နဲ့ Lisa Park တို့ ਨੇ ခဏတာရောက်ရှိနေပြီးသူတို့အနေနဲ့ဒီစီဇန်မှာပူပေါင်းပံ့ပိုးခွင့်ရတာဝမ်းသာကြောင်းဒီနေ့သူဝနာအားကစားခွင့်မြန်မာနိုင်ငံဘောလုံးအကယ်ဒမီမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလီစာဘတ်ကပြောပါတယ
် So we're here yes just for a few hours but we're here to work with coaches and I think the work after we leave
ကျမတို့နီးပြနှစ်ယောက်နဲ့မြန်မာပြည်ကနီးပြတွေကိုမနေ့ကသင်တန်းလေးပေးထားတယ်အရေးကြီးဆုံးကတော့ကလေးတယောက်ချင်းစီအပေါ်မှာကျမတို့နီးပြတွေအနေနဲ့ပေးနိုင်တဲ့ချစ်ချင်းမြတ်တာတွေပံ့ပိုးနိုင်တာတွေကျမတို့ရှိနေတဲ့အချိန်လေးမှာအတက်နိုင်ဆုံးပေးပါမယ်ဒီကနီးပြတွေကလည်းဆက်လက်ပြီးတော့ကလေးတွေတယောက်ချင်းစီကိုဂရုစိုက်ပေးဖို့အပေးကူညီနိုင်မှုကျမတို့စီစဉ်ထားပါတယ်ဒီနေ့ပွဲလေးနဲ့ဘောလုံးလေးချိန်ရင်တင်တန်းမှာအတူလှုပ်ခွင့်ရတဲ့အတွက်လည်းကျမတို့ဝမ်းသာမိပါတယ
်လူငယ်တွေကိုအားကစားနဲ့ပူးတွဲပြီးမူရစေဝါအသိပညာပေးရတဲ့ကိစ္စမှာအမေရိကန်ဘောလုံးအဖွဲ့နဲ့ဆက်ပြီးပူးပေါင်းဆောင်ရွက်ဖို့အစီအစဉ်တွေရှိကြောင်းမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးစောစောကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ
်ကျွန်တော်တို့အနေနဲ့ကတော့ခြေခြေပြင်းပြင်းလွတ်သွားဖို့အစီအစဉ်ရှိပါတယ်အဲ့တော့ဟိုနိုင်ငံတိုင်းအောင်နဲ့ရောအမေရိကန်ဘောလုံးအဖွဲ့ချုပ်နဲ့ရောပေါင်းပြီးတော့ပေါ့နော်အချို့နေရာတွေမှာလုပ်တယ်ကျွန်တော်တို့ဘောလုံးအဖွဲ့ချုပ်နဲ့တခြားအဖွဲ့ချုပ်တွေနဲ့ပေါင်းပြီးတော့ဒီစီဝါကိစ္စကိုတက်နိုင်ပြီလားကျွန်တော်စူးစမ်းအထောက်ပြုလုပ်တော့ပ
ါဒါဟာအမေရိကန်အစိုးရရဲ့မြန်မာပြည်တွင်းပထမဆုံးအားကစားအခြေပြုမူရစီဝါအသိပညာပေးအစီအစဉ်ဖြစ်ပြီးအမေရိကန်တိုင်ယုံအနေနဲ့မူရစီဝါရီနဲ့ထိတွေ့ဆက်ဆံနေရတဲ့ဒေသအတိုင်းအဝန်းကိုထောက်ပံ့ပေးဖို့မြန်မာနိုင်ငံကအားကစားသမားရည်နဲ့အတူလက်တွဲပြီးလုပ်ကိုင်ရတာဂုဏ်ယူရတဲ့အကြောင်းအမေရိကန်တန်ဘတ်ကြီးစကော့မာစီရဲ့ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာလည်းဖြစ်ပါတယ်။ဒီအစီအစဉ်ကိုနိုဝင်ဘာ12ကနေ19ရက်အထိလွှင့်ဆောင်သွားမှာဖြစ်ပြီးနီးပြစုစုပေါင်းအယောက်30နဲ့ရန်ကုန်မန္တလေးတောင်ကြီးကလူငယ်အားကစားသမားအယောက်300ပူးပေါင်းဆောင်ရွက်ကြတာဖြစ်ပါတယ်။